ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သားလမ်းကချမ်းအမှတ်54နေ့တမိုင်းဝင်းနေအိမ်ကိုဒီကနေ့မတ်လ26ရက်နေ့မနက်ပိုင်းကကမာရွတ်ခရိုင်တရားရုံးရဲ့အစီအစဉ်နဲ့လေလံတင်ရောင်းချခဲ့ပါတယ်။ဒါပေမဲ့လေလံဆွဲဝယ်ယူမဲ့သူမရှိတာကြောင့်လေလံဘွဲကမအောင်မြင်မဲ့ပြီးဆုံးသွားပါတယ်။လေလံပါကြောင့်မအောင်မြင်ခဲ့ပါတယ်ဆိုတာနဲ့ဥပဒေကြောင့်အရာဘာတွေဆက်ဖြစ်နိုင်တယ်လ တရားရုံးကလေးလံစီမံခန့်ခွဲတဲ့လေးလံအရာရှိကလေးလံဆွဲမဲ့သူရှိမရှိ၃ချိန်မေးမြန်းခဲ့ပေမဲ့လေးလံဆွဲမဲ့သူမရှိခဲ့ပါဘူ
းလေးလံဆွဲမဲ့သူရှိတဲ့ကြောင့်ဒီနေ့အစားလို့ကျွန်တော်တို့တော့ပါပါတော့ပြန်ပြီးတော့လေးလံဖြစ်ဖို့ရိုးဖို့ပြန်နေပါမယ်
ဒီနေ့လေးလံပွဲနဲ့ပတ်သက်လို့မက်ရှလာ21ရက်နေ့မှာလေးလံအရာရှိကအစဉ်ကန်စာတင်ပြသွားမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရှေ့နေတွေကိုပုံမှန်144ထုတ်ထားတာကြောင့်ဒီအမှုဘာဆက်လုံမလဲဆိုတာသတင်းတောက်တွေကိုမဖြေပေးနိုင်တဲ့အတွက်သူတို့ဘာဆက်လုံမလဲဆိုတာမသိရသေးပါဘူး။ဥပဒေကြောင့်အရာကတော့တရားရုံးဘက်ကလေးလံပွဲမအောင်မြင်တဲ့အတွက်နောက်ထပ်ယုံကြည်ခေါ်ယူရမှာပါ။အဲ့ဒီယုံကြည်မှာဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေနဲ့ဥအောင်စံဦးဘက်ကရှေ့နေတွေလေလံပွဲနဲ့ပတ်သက်လို့သူတို့လူလားချက်တွေကိုတရားရုံးကိုတင်ပြကြားမှာဖြစ်ပါတယ်ဒီအိမ်ကိုကြံ့ငွေ315ဘီလီယံနဲ့မက်လ20ရက်နေ့မှာလေလံတင်ရောင်းချဖို့ကမာရွတ်တရားရုံးကဇန်နဝါရီလ25ရက်နေ့ကအမိန့်ချမှတ်ထားတာပါတရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာဥပဒေကြောင်းအရနီးလန်းတကျဆောင်ရွက်ခဲ့တာမဟုတ်တဲ့အတွက်ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကဒီအမှုကိုတိုင်းတရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပါတယ်ဒီအတော်တွင်မူလအစီအစဉ်ထားတဲ့အတိုင်းဒီနေ့လေးလံတင်ခဲ့တာဖြစ်ပေမဲ့လေးလံဆွဲမဲ့သူမရှိတာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ်ဒီကနေ့ဘာကြောင့်လေးလံဆွဲသူမရှိခဲ့တာလဲဆိုတာနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေတဦးကအခုလိုသုံးသပ်ပါတယ
်အဖြစ်နဲ့ဖြစ်ကြောင့်ဒီလံကျင်းကြီးကအောင်မှုတော်တော်ခင်းဒီနောက်အောင်မှုသိချက်ကဒီလံကျင်းကြီးမြင်မာတာပေါ့ဒီလံကျင်းကြီးမြင်မာတဲ့အခါကျစာမန်အပြင်ဝင်ပြီးဒီလေးလံကိုဆွဲဒီဖြစ်ကလာမှာပြန်မလို့ရဘူးစတဲ့ချက်စာမန်အမှုမျိုးမဟုတ်ဘူးဒီမျိုးပေါ်နဲ့ဒီအင်းကြီးမြမသမိုင်းနဲ့ရှိနေတယ်တကယ်ကိုသမိုင်းဝင်အမွေအနှစ်ချင်းချင်းရမယ်အင်းဖြစ်တယ်ဒါကသမိုင်းအမွေအနှစ်ချင်းနဲ့ပြန်လာမယ်အင်းချင်းနေတဲ့အခါကျတော့ဒီလေလံဆွဲမဲ့လူကြီးကသမိုင်းမှာအမဲတဲ့ဘူးမှမခံနိုင်ရဘူးလေမခံနိုင်ရဘူးဘူးဆွဲမဲ့လူဆိုရင်တော့မှဒါသမိုင်းကသမိုင်းမှာမဲတဲ့ကြီးဖြစ်သွားမယ်ဘူးဆွဲကြမှုမလွယ်ပါဘူး
တကယ်လို့လေလံတင်ပွဲအထမြောက်ခဲ့ရင်တောင်ဒေါ်ဆန်းစုကြည်ဘက်ကဥပဒေကြောင်းအရလုတ်ပိုင်ခွင့်ရှိနေသေးတာတွေကိုလည်းတရားလွှတ်တော်ရှေ့နေကအခုလိုဆက်ရှင်းပြပါတယ
်။အဲဒီလိုနောက်ခုရှိတယ်တရားရှုံးဖြစ်တယ်ဒေါ်ဆန်းစုကြည်နေနေကြတော့သူ့မှာဥပဒေဝေဖန်ခွင့်အခွင့်အရေးရှိတယ်။တမထားတဲ့လေလံကြောင်းကြီးတွေပဲသူ့ကိုဝေလို့ရတယ်။ဝေလို့ရတဲ့အတွက်သူ့ချမ်းကိုခေလိုက်ပြီးတော့ဟိုကဥအောင်ဆန်းဦးတည်နေရဲ့အချမ်းကိုသူကဖြည့်ချင်းပေးလိုက်လို့ကျင်ဒီမီးခွန်းနဲ့အင်းဒီဒေါ်ဆန်းစုကြည်ပိုင်နဲ့အင်းဖြစ်သွားပြီ။ဒါကအမှုရဲ့ပါဝင်တဲ့သူဖြစ်လို့အဲ့လိုမဟုတ်ဘဲနေကြားလူကနေဝင်မယ်ဆိုရင်တော့သူလီလံမှာဝင်ပြီးရှင်ပြရမယ်။ဒီလံကျောင်းရင်းစီးရဲ့ထက်ပူရဲ့အမြင့်ဆုံးပေါ့တစ်ပြက်ဖြစ်စီနှစ်ပြက်ဖြစ်စီငါးပြက်ဖြစ်စီဒီလံကျောင်းရင်းစီးရဲ့ပူပြီးပေးနိုင်တဲ့အမြင့်ဆုံးခေးပေးနိုင်တဲ့သူကရမှာပေါ့။ကျောင်းရင်းစီးရဲ့အနည်းငယ်လေးမြင့်ပေးရုံနဲ့ဒီလီလံကိုသူအောင်မြင်မှာပေါ့။အောင်မြင်ပြီးတဲ့အခါကျတော့သူ့နာမည်နဲ့ရပြီးတော့မှသူကတော်တော်စုကြည်ပြည်နိုင်ငံတော်ကိုပြည်စီသူကလှူလိုက်လို့ရတယ
်တက်တူရိတ်တာလမ်းမှာရှိတဲ့ဒီအိမ်ကိုအခုလိုလေးလံတင်ရောင်းချဖို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်လေးလံသဘောအရကောဥပဒေပိုင်းအရပါအမွေဆိုင်ဖြစ်တဲ့ဒီအိမ်ကိုလေးလံမတင်ခင်မှာဒေါ်ဆန်းစုကြည်ဘက်ကစံကင်းစီတင်ပြရမှာဖြစ်ပေမဲ့အဲ့ဒီလိုတင်ပြခွင့်ရရင်သူ့ရှေ့နေတွေကအခုချိန်ထိဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရသေးခင်မှာတရားရုံးကလေးလံတင်မဲ့ဈေးနှုန်းကိုတတ်မှတ်လိုက်တာမို့အခုလိုဝေဖန်မှုတွေရှိခဲ့တာပါလေလံကိစ္စနဲ့ပတ်သက်လို့အကျဉ်းချခံနေရတဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဘယ်လိုသဘောထားရှိထားလဲဆိုတာမသိရသေးပါဘူး။မက်ရှလာ17ရက်နေ့မှာဒေါ်ဆန်းစုကြည်ကိုထောင်ဝင်စာပါဆယ်ပေးပို့ခဲ့ရမှာတော့ကျန်းမာရေးကောင်းမွန်တယ်ဆိုတာလောက်ပဲသိထားရတယ်လို့နှီးဆက်သူတွေကပြောပါရယ်။2000ခုနှစ်မှာဒေါ်ဆန်းစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲဝေယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ။2016ခုနှစ်မှာတော့ဒီအိမ်ကိုဒေါ်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့နှစ်ယောက်ခွဲယူဖို့အမိန့်ချခဲ့ရမှာအိမ်မာကြီးကိုဒေါ်ဆန်းစုကြည်ကရပြီးဥအောင်ဆန်းဦးကပြိုပြက်နေတဲ့အိမ်သေးကိုရလို့မကြေမနက်ဖြစ်ပြီးအိမ်ကိုလေးလံတွင်ခွဲယူမယ်ဆိုပြီးတရားရုံးအစဉ်အဆက်မှာထပ်မံတရားစွဲရှောက်လဲခဲ့တာဖြစ်ပါတယ်။ဒီလိုတရားစွဲရှောက်ထားခဲ့တာကိုတရားရုံးအစဉ်အဆက်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်းနေပြည်တော်ပြည်ထောင်စုတရားလွှတ်တော် တရားသူကြီး၉ဦးပါစုံညီခုံရုံးက2018ခုနှစ်မှာပယ်ချခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဖွဲ့မှာဥဆောင်သူဖြစ်ပါဝင်တဲ့ပြည်ထောင်စုတရားသူကြီးချုပ်ထံဥအောင်ဆန်းဦးက2019ခုနှစ်အတွင်းမှာထပ်ပြီးအထူးလျှောက်လွှာတင်သွင်းခဲ့ရမှာပြည်ထောင်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးဥအောင်ဆန်းဦးရှောက်ထားခဲ့တဲ့အတိုင်းခြံနဲ့နေအိမ်ကိုလေလံပစ်ပြီးခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂုတ်လ22ရက်မှာပြန်လည်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီအမှုဘယ်လိုဆက်ဖြစ်မလဲဆိုတာနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေတဦးကတော့အခုလိုသုံးသပ်ပါတယ
်။ဒီဒေါ်ဆန်းဦးကြီးကြီးတွေကပြမပြင်းပြင်းတရားလွှတ်တော်ရှောက်ထားတယ်။ငွေနဲ့တရားလွှတ်တော်လေ။အဲ့ဒီအမိန့်တစ်ခုအဲ့ဒီအမိန့်တစ်ခုသူဆက်ပြီးရတယ်ဘုံ။နော်အဲ့အမိန့်ဆက်လိုက်တော့မှအဲ့တိုင်းတရားလွှတ်တော်ကနေဆက်လိုက်တဲ့အမိန့်ပေါ်မှာမှပါချက်လုံးမလေးပေါ့အခုကတော့လက်တော်ကတော့အဲ့လိုစောက်လိုက်ရတဲ့အနေထားတော့ရှိတယ်။ဘုရားနိုင်ငံကတော့ခုနကြိုးစို့ပေါ့အပေါ်တရားလွတ်တော်ကနေဘာမှချမှာလေ။အဲ့တရားလွတ်တော်ကဒီဆရာကြီးအရုံးကြီးလန်ကျမင်းကြီးဒီသိမြတဲ့ဆိုပြီးအဲ့ဒီလန်ကျမင်းကြီးကိုအတိအကျပြေးမှာဒါဒူဒီမဟုတ်ဒီလန်ကျမင်းကြီးကိုဦးမြတ်မှပြေးမှာချော့ချပြေးမှာဒါဒါအတိအကျဆောင်ကြည့်ရမှာပေါ့
ရှင်းနေအဖွဲ့နဲ့တနှစ်ကျော်အဆက်အသွယ်ပြတ်တောက်ပြီးတွေးဆောင်ခွင့်မရတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ကိုထောင်ဝန်စာတွေးခွင့်ရဖို့ရှင်းနေအဖွဲ့ကစစ်ကောင်စီထံကို6ကြိမ်တည်းမင်းစာတင်တောင်းဆိုထားပေမဲ့တွေးခွင့်မရသေးဘူးလို့သိရပါတယ်ရှင်။